Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ19ရက်တနင်္လာနေ့ညနေခင်း6:00ခွဲနဲ့9:00နာရီအစီအစဉ်တွေကိုလိုင်းတိုမီတာ19.25ရုပ်ခန့်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ယူထွေးပါ။ဗီဒီယိုနဲ့လန်တန်မြို့တော်မှာတနင်္လာနေ့နောက်ပိုင်းတော့ကဗလီတစ်ခုရဲ့အပြင်ဘက်မှာလမ်းသွားလမ်းလာတွေကိုဖန်ကားတစ်စီးကဝင်တိုက်တာကြောင့်လူ၁၀ယောက်ဒဏ်ရာရသွားပါတယ်။ဥရောပသမဂ္ဂတွေကနေဗြိတိန်ခွဲထွက်ရေးလုပ်ငန်းစဉ်တွေစတင်မှုတဲ့ဗြိတိန်နဲ့ဥရောပကိုယ်စားလှယ်တွေဒီကနေ့တွေ့ဆုံဆွေးနွေးနေကြပါတယ်။2019ခုနှစ်လူခွင့်ရင်းနဲ့လူကုန်တိုက်ခါနိုင်ငံကရုပ်ရှင်ပွဲတော်စူပေပွဲခန္ဓာကိုတော့အခုကျွန်မတို့သတင်းတင်ကြားချိန်မှာပဲကျင်းပနေပြီဖြစ်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုတော့ကိုရရနိုင်တဲ့အတူတူပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။မနက်ဖြန်ကျင်းပတော့မယ့်ညညွန်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ညီလာခံကိုအဖွဲ့ဝင်အားလုံးတက်ရောက်နိုင်မယ့်အခြေအနေရှိပါသလား။
ကျွန်တော်တို့ဖွဲ့နဲ့ကုစားဖက်တော့ PDP ကျွန်တော်ဖွဲ့နဲ့ဖွဲ့တော့တိုက်ရိုက်ပြင်းနေတယ်။ဒီအာမီဒီယံထဲမှာရန်သူရောကုစုဝိုင်းနေတယ်၊ဖုန်နေတယ်
။ PSLF ပလောင်တပ်ဖွဲ့အထွေထွေအတွင်းရင်းမှုစပုံကြော်ပါရှင်။အပြေဆုံးကတော့မကြခင်ကြားမှာပါ။ကြားပြင်မြန်မာနိုင်ငံက Frontier မြန်မာအပတ်စဉ်မဂ္ဂဇင်းကိုဟောင်ကောင်အခြေစိုက်အာရှပုံနဲ့ထဝေသူများအစည်းအရုံးက2019ခုနှစ်အတွက်ဒေသရင်းအကောင်ဆုံးမီဒီယာဆုပေးအပ်လိုက်တဲ့တဲ့င်းနဲ့နိုင်ငံတကာသတင်းဆောင်မမှာတော့အီရတ်နိုင်ငံတွင်းက IS အဖွဲ့နောက်ဆုံးထိကျုပ်ထားရာမုတ်ဆိုးမြို့ဟောင်းကိုအီရတ်စစ်တပ်ကစတင်ထိုးစစ်ဆင်တဲ့အခြေအနေတွေကိုကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့တနင်္လာနေ့နောက်ဆုံးသတင်းတွေကိုမှတ်ခင်ပြုတွေ့နဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတနင်္လာနေ့နောက်ပိုင်းတော့ကဗလီတစ်ခုရဲ့အပြင်ဘက်မှာလမ်းသွားလမ်းလာတွေကိုဗန်ကားတစ်စင်းနဲ့ဝင်တိုက်တာကြောင့်လူ၁၀ယောက်ဒဏ်ရာရခဲ့တဲ့အကြောင်းလန်ဒန်ရဲတပ်ဖွဲ့ကပြောပါရယ်။ဒီဖြစ်ရပ်ကိုအကြမ်းဖက်ဝါဒဆွဲလုပ်ရက်အဖြစ်ဆွေရတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါရယ်။လန်ဒန်မြို့မြောက်ဘက်မှာအခင်းပြစ်ပွားတဲ့အချိန်အဲ့ဒီနေရာမှာလူတစ်ယောက်သေဆုံးသွားတာကြောင့်အဲ့ဒီသေဆုံးသူနဲ့ပတ်သက်ပြီးတော့လဲဆေးဘက်ဆိုင်ရာစစ်ဆေးမှုတွေလှုပ်ဆောင်နေပြီးတော့အခုတိုက်ခိုက်မှုနဲ့အဲ့ဒီလူသေဆုံးမှုဆက်ဆက်မှုရှိမရှိပြောဖို့ကတော့အချိန်စောနေသေးတဲ့အကြောင်းအကြမ်းဖက်လှုပ်ရှားမှုတံပြန်ချေမှုရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတို့ဖြစ်တဲ့ဒုတိယလက်ထောက်ကော်မရှင်နာမင်းနီယဘာစုကရှင်းလင်းပြောကြားသွားပါတယ်အခင်းဖြစ်ပွားတဲ့နေရာမှာလူတွေဝိုင်းဝန်းဖမ်းဆီးတာကိုခံရတဲ့အသက်48နှစ်အရွယ်ဗန်ကားကိုမောင်းနေလာတဲ့သူကတော့ရဲတပ်ဖွဲ့ကထိန်းသိမ်းထားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်အခုထိုက်ခိုက်မှုကိုကားမောင်းသူတူတွေကလုပ်ခဲ့ပုံရတဲ့အကြောင်းလေးမစ္စတာဘာစုကပြောပါရယ်တိုက်ခိုက်သူကိုဝိုင်းဝန်းဖမ်းဆီးပေးခဲ့ကြတဲ့သူတွေကိုလည်းသူကချီးကျူးစကားဆိုပါရယ်တိုက်ခိုက်ခဲ့မှုအတွင်းမှာမွတ်စလင်လူမှုအသိုင်းအဝိုင်းကလူ၁၀ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းနဲ့ဘာသာအကူလို့တိုက်ခိုက်ခဲ့ရတာလဲဆိုတာကိုတော့စုံစမ်းစစ်ဆေးသူတွေကစုံစမ်းစစ်ဆေးနေတယ်လို့သူကပြောပါရယ်ဗြိတိန်မွတ်စလင်ကောင်စီကအတွေ့အကြုံမူဟာရမ်ခန်ကတော့မျက်မြင်တွေ့သူတွေရဲ့ပြောဆိုချက်အရကားနဲ့တိုက်ခဲ့တဲ့သူဟာအစ္စလာမ်မုန်တရေးစိတ်နဲ့လုခဲ့တာဖြစ်တယ်လို့ပြောဆိုထားပါရဲ့ရှင်
။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်တဲ့ရှုပ်ထွေးလာတဲ့ဆွေးနွေးမှုလုပ်ငန်းစဉ်တွေကိုစတင်မှုအတွက်ဗြိတိန်နဲ့ဥရောပသမဂ္ဂကိုယ်စားလှယ်အဖွဲ့တွေဘရဆောမြို့မှာဒီကနေ့တွေ့ဆုံနေကြပါတယ်။ဥရောပကနေနှုတ်ထွက်မထွက်ဆိုတာနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံမှာမဲခွဲကြတာမှာနှုတ်ထွက်မဲ့ဘက်ကကတ်ပြီးအနိုင်ရပြီးတဲ့နောက်တစ်နှစ်အကြာမှာအခုလိုဆွေးနွေးမှုတွေဖြစ်လာခဲ့တာပါ။ဗြိတိန်နဲ့ဥရောပသမဂ္ဂအနေနဲ့သဘောတူညီမှုရပြီးကျန်တဲ့ EU နိုင်ငံပါလီမန်တွေကအတည်ပြုနိုင်ဖို့အတွက်2019ခုနှစ်မတ်လအကုန်ထိဆွေးနွေးဖို့အချိန်ရမှာဖြစ်ပါတယ်။ဗြိတိန်ဘက်ကတော့ဒီဆွေးနွေးဘက်ကိုအပြုသဘောဆောင်တဲ့ဘက်ကစတင်ဆွေးနွေးနေပြီးကျွန်တော်တို့အချင်းချင်းသွေးကွဲတာထက်ညီညွတ်ဖို့ပိုဖြစ်လာမှာဖြစ်တယ်လို့ဗြိတိန်ဘက်ကဦးဆောင်ဆွေးနွေးသူ David Davis ကပြောပါတယ်။ EU ဘက်ကဦးဆောင်ဆွေးနွေးသူ Michel Barnier ကတော့EU ကနေဗြိတိန်နှုတ်ထွက်သွားလို့ဖြစ်လာတဲ့မရေရာမှုတွေကိုရှင်းရှင်းလင်းလင်းလုပ်ဖို့ကသူ့ရဲ့ဦးစားပေးကိစ္စဖြစ်တယ်လို့ပြောလိုက်ပါတယ်။စစ်စစ်ဆွေးနွေးသူတွေအနေနဲ့ဗြိတိန်နဲ့ EU နိုင်ငံတွေကြားခရီးသွားလာခဲ့စီမင်းစည်းကမ်းတွေ၊ကုန်သွယ်ရေးသဘောတူညီချက်တွေဗြိတိန်နိုင်ငံမှာဗြိတိန်နိုင်ငံမှာနေနေကြတဲ့ EU နိုင်ငံသားတန်ပေါင်းများစွာနဲ့ EU မှာနေနေကြတဲ့ဗြိတိန်နိုင်ငံသားတွေရဲ့အခွင့်အရေးစတဲ့ကိစ္စရပ်တွေကိုဆုံးဖြတ်သွားကြမှာဖြစ်ပါတယ်ခင်ဗျာ
။ဖြစ်တဲ့နိုင်ငံမှာတော့ဒီတနင်္လာနေ့ကကျင်းပတဲ့ဒုတိယနဲ့နောက်ဆုံးအကြိုရွေးကောက်ပွဲမှာလွှတ်တော်နေရာ60ရာခိုင်နှုန်းကိုပြည်သစ်သမ္မတအီမန်နျူအယ်မက်ခရွန်ရဲ့ပါတီနဲ့သူရဲ့သူ့ရဲ့မဟာမိတ်တွေကအနိုင်ရလိုက်တာကြောင့်မို့လို့လွှတ်တော်မှာအများစုလွှမ်းမိုးထားနိုင်တော့မှာဖြစ်ပါတယ်။လွှတ်တော်နေရာ58နေရာမှာမက်ခရွန်ရဲ့ဗဟိုဝါဒီ Republic on the Move ပါတီက38နေရာကိုအနိုင်ရလိုက်တာဖြစ်ပြီးတော့မဟာမိတ်မိုဒန်ပါတီက42နေရာကိုအနိုင်ရလိုက်ကြပါဒါဟာသမ္မတတာဝန်စတင်ထမ်းဆောင်တာတစ်လလောက်သာရှိသေးတဲ့မက်ခရွန်အတွက်တိုင်းပြည်တွင်းကတင်းကျပ်တဲ့လုံသမာဥပဒေတွေနဲ့ရိုးရွင်းလာနေတဲ့လူမှုဖူလုံရေးစနစ်ပြုပြင်ပြောင်းလဲမှုတွေလှုပ်သွားမယ်လို့သူကတိပေးထားတဲ့အတိုင်းရှေ့ဆက်လှုပ်ဆောင်နိုင်မယ့်အခြေအနေပဲဖြစ်ပါတယ်လွတ်တော်မှာအစင်လာလက်ရရင်းနဲ့လက်ဝဲရင်းပါတီတွေကပဲဆယ်စုနှစ်များစွာနေရာယူလာခဲ့ပြီးတဲ့နောက်အခုလိုဘိုးဝါတွေနေရာရလာတာပါ Layason National Front Party အနေ နဲ့ Macron နဲ့ အပြန် ရွေးကောက်ပွဲဝင်ခဲ့တဲ့ Marine Le Pen အပါအဝင်လွတ်တော်နေရာ၈နေရာကိုသာအနိုင်ရခဲ့ပါတယ်ရွေးကောက်ပွဲမှာ National Front Party အကြီးအကျယ်အနိုင်ရလိမ့်မယ်လို့ဆိုပြီးတော့ Miss Le Pen ကခန့်မှန်းခဲ့ပေမဲ့လို့ပါတီအနေနဲ့နေရာအနည်းငယ်ပဲရလိုက်ကြပါသမရဟောင်းဖရန်ဆွာအိုလုံးရဲ့ Socialist Party က29နေရာကိုအနိုင်ရပါတယ်132နေရာအနိုင်ရလိုက်တဲ့ Republican Party တွေကတော့လွတ်တော်မှာအဓိကအတိုက်ခံပါတီဖြစ်လာမှာပါရှင
်စီးရီးယားနိုင်ငံ Regal KI မှာစီးရီးယားဆိုရရဲ့ SU 22ဘုံကျဲတိုက်လေကအမေရိကန်ကကြောတောင်းနောက်ခံပေးထားတဲ့သဘုံတွေကိုတိုက်ခိုက်ခဲ့တယ်လို့အမေရိကန်အစိုးရကအခိုင်အမာပြောကြားလိုက်ပြီးတဲ့နောက်မှာအမေရိကန်စစ်လေယာဉ်တွေကစီးရီးယားစစ်လေယာဉ်တွေကိုပထမဆုံးအကြံပေးချလိုက်ပါတယ်တက်ကာမြို့နာမှာညွန်မောင်းတပ်ဖွဲ့ပြည်ဘက်ကစူပောင်းပြီးတော့ကုဘသာကိုခုခံကာကွယ်တာဖြစ်တယ်လို့အမေရိကန်စစ်တပ်ဗဟိုကူကယ်ရေးဌာနချုပ်ကပြောပါတယ်စီးရီးယားအစိုးရကတော့ဒါဟာပြောင်ပြောင်နေနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့ရှုတ်ချလိုက်ပြီးတော့စီးရီးယားနိုင်ငံနဲ့နိမိတ်ထဲမှာအကြမ်းဖက်ဝါဒကိုတိုက်ဖြတ်နေတဲ့စီးရီးယားနဲ့မဟာမိတ်တွေကြိုးပမ်းမှုတွေကိုထိခိုက်အောင်လုပ်ဖို့ကြိုးပမ်းတာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်အမေရိကန်အနေနဲ့စီးရီးယားရဲ့အချုပ်ချာနယ်မြေပိုင်ဆိုင်မှုကိုလေးစားပြီးကိုယ်သဘောနဲ့ကိုယ်တစ်ဖက်သက်လုပ်နေတာတွေကိုရှောင်ကျဉ်ဖို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂရီလက်ဘရော့ဖ်ပြောတာကိုကိုးကားပြီးတော့ရုရှားသတင်းအေဂျင်စီတွေကဖော်ပြပါတယ်စီးရီးယားနိုင်ငံကစစ်မြေပြင်အခြေအနေဟာပိုပြီးတော့ရှုပ်ထွေးလာနေတယ်လို့တော့ Trinity တက္ကသိုလ်ကသမိုင်းပညာရှင်တွေဖြစ်စီးရီးယားအရေးကျွမ်းကျင်သူ David Lash ကပြောပါတယ်ခင်ဗျာ
ဒီ American Fan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကနေတင်းလာလေးညနေခင်းနောက်ဆုံးရသတင်းတွေကိုကြည်ညာပေးနေပါရရှင်။ပြစ်စမအချိန်မြောက်ကျင်းပတဲ့2018ခုနှစ်လူခွင့်ရင်းနဲ့လူကုန်တိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်ကိုပြီးခဲ့တဲ့ပုံမှုနေ့ကစပြီးတော့ဒီကနေ့ကတော့နောက်ဆုံးနေ့အဖြစ်နဲ့ကျွန်တော်တို့အခုသတင်းကြေညာနေတဲ့အချိန်မှာပဲစူပေးပွဲအခမ်းအနားကျင်းပနေပါရယ်။မြန်မာနဲ့နိုင်ငံတကာကရိုက်ကူးတဲ့မှတ်တမ်းရုပ်ရှင်ဇာတ်လမ်းတူ64ကားတွေကနေစု6စုကိုရွေးချယ်ပေးရတာဖြစ်ပြီးတော့ဒီအထက်မှာ View American တန်ကလည်း View မှတ်တမ်းရုပ်ရှင်စုချင်းမြန်မာဖြစ်ပါရယ်။ဒေါ်စန်းစုကြည်စုဒီနိုင်ငံတကာမှတ်တမ်းရုပ်ရှင်အနေနဲ့တခုနောက်ဒေါ်စန်းစုကြည်စုပြည်တွင်းမှတ်တမ်းရုပ်ရှင်စုမင်းကိုနိုင်စုကြားမအခွင့်ရေးတန်းတူစုဟန်တာဝရီဦးဝင်းတင်စုတွေကိုရွေးချယ်ပေးရတာမှာဒေါ်စန်းစုကြည်စုဒီနိုင်ငံတကာမှတ်တမ်းရုပ်ရှင်အနေနဲ့ကတော့မယန်းချန် Ways of Transition လို့နာမည်ပေးထားတဲ့အရာဝီမြင့်ကန်းပေးကလေစိတ်အလုပ်သမားတွေအကြောင်းရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ကရရှိသွားပါတယ်ဒီကားကိုတော့ဆစ်စလန်နိုင်ငံကနေဝင်ပြိုင်တာဖြစ်ပြီးရိုက်ကူးသူကတော့ Jonas Shoes ဖြစ်ပါတယ်ဒေါ်စန်းစုကြည်စုဒီပြည်တွင်းမှတ်တမ်းရုပ်ရှင်စုကိုတော့ Nan Fossils အသွေးအသားဖြင့်တိဆောက်ပြီးဆိုတဲ့ Mood This Set ထုံးရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ကအနိုင်ရရှိသွားပါတယ်ဒီအနိုင်အခမ်းအနားချင်းပနေစေဖြစ်တာကြောင့်မို့လို့ VA စုအပါအဝင်ဂျန်တဲ့စုတွေကိုဘယ်သူရမလဲဆိုတာကတော့လက်တော်မသိရသေးပါဘူးဒီကနေ့လူခွင့်ရင်းနဲ့လူကုန်သိခါနိုင်ငံတကာရုပ်ရှင်ပွဲတော်စုပေးပွဲအခမ်းအနားကိုနော်ဝေတန်အမတ်ကြီးနဲ့ British Council ကကိုယ်စားလှယ်ရင်းနောက်ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေနဲ့လွှတ်တော်အမတ်တချို့လည်းတက်ရောက်နေကြတာဖြစ်ပါတယ်ရှင်
စိတ်ကြွစီပြထုတ်လုပ်မှုနဲ့အသုံးပြုမှုတွေတိုးလာနေတာကအာရှဒေသလူမှုတိုင်းဝိုင်းတွေအတွက်ချင်းကြောက်မှုအဖြစ်လာနေတယ်လို့ရှုမြင်ကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်ကုလသမဂ္ဂရဲ့မူဝေစီနဲ့ရာဇဝမှုတိုက်ဖျက်ရေးယုံ UNODC ကမကြသေးခင်ကအကဲဖြတ်ချက်မှာ methamphetamine စိတ်ကြွစီထုတ်လုပ်မှုနဲ့ဖန်စီရရှိမှုပမာဏဟာအကြီးအကျယ်တိုးလာနေတယ်လို့မိမောင်းထုတ်ပြထားပါတယ်အရှိအာရှနဲ့အရှိတောင်အာရှဒေသမှာ2015ခုနှစ်ကမက်သဖက်တမင်းစိတ်ကြော်ဆေးပြာ189တန်းကိုဖမ်းဆီးမိခဲ့ပြီးတော့ဒါဟာ2011ကထက်နှစ်ကျော်ပိုများတယ်လို့ကုလသမဂ္ဂအစိုးရခံစားကဆိုပါတယ်။ဒါပြင်မြန်မာ၊လာအို၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာလည်း2015ခုနှစ်အတွင်းမက်သဖက်တမင်းစိတ်ကြော်ဆေးပြာအသုံးပြုမှုတိုးလာနေတယ်လို့ယူဆကြောင်း UNODC ကပြောပါတယ်။အခုသတင်းပတ်ကထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့မှာမွေးစေးပေါင်ခိုကူးတဲ့သူတွေကရဲစစ်စေးကိုဖျက်ဖို့ကြိုးပမ်းနေမှာစိတ်ကြွစီပြားနှစ်တန်းကိုဖမ်းဆီးမိခဲ့ပြီးတော့မွေးစေးမောင်ခိုကူးသူတို့ပြစ်ဒဏ်ခံခဲ့ရပါတယ်။ဒါပြင်ကမ္ဘောဒီးယားတရုတ်ဖိလစ်ပိုင်စင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေမှာလည်းစိတ်ကြွစီအသုံးပြုမှုနဲ့အယောင်းဝယ်လုပ်မှုတိုးလာတယ်လို့ဆိုပါတယ်။ဒေတာတွင်းမှာစိတ်ကြွစီနဲ့ဗင်းမြူထုတ်လုပ်ရောင်းချမှုတန်ဖိုးကနှစ်စဉ်အမေရိကန်ဒေါ်လာ40ဘီလီယံတန်ဖိုးရှိပြီးတော့တရားမဝင်မွေးစေးလက်ပတ်စည်းစိမ်မှုဟာမဲခေါင်မြေဝန်ဒေတာတစ်လျှောက်မှာဆက်ပြီးတိုးလာနေတယ်လို့ UNODC ရဲ့မှတ်တမ်းတွေကဖော်ပြနေပါတယ်ခင်ဗျာ။
ခြေပိုင်နဲ့အငင်းပွားမှုတွေရှိနေတဲ့တောင်ပြုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်လို့ပြိုင်ပွဲနိုင်ငံတွေနဲ့သစ်မြတ်အောင်ကျူးပန်းခဲ့ပြီးတဲ့နောက်ထူးဆူရဟာဒီကိစ္စမှာအမေရိကန်ကိုလည်းဝင်မပါအောင်ဖယ်ထုတ်နိုင်ခဲ့ပြီးစီးလုပ်ငန်းတွေအထက်လူလုံချွန်းတွေတိစောက်ပြီးတဲ့ Now Maro di Nemi Chetre Murigo, Miso Lo San Lanibare, Pinguin Sitana Choka, Sola Tauyan Niga Topiane, Sinkanza Ya, Dowdio Pinlevi, a drink panty, Tisau Tare, Chundonjon Boma, Taikai, Litter, Donda Gule, Pianta Tatabu Shini de Lusubare, Shila made Nedi Machlarema, Sit up Quarinia Tatabido, Pinashinuia, Commands at Ri, Jedemia Lo San Labu, a tre, Sturian Kilometer, Donda the Mangan, and Winne Pinlevima, Commandsi, Ega. ตรงดอกเนี่ยละกูติยกาตุบันเนี่ยสุบิ๊ดเปียวสู่ถ่าละบาฮิบันเนี่ยทิ้งชมมุโจมีนานายากูปยาตาเนี่ยนอกจากลักษณะตะคุอนี้เนี่ยรัสเซียเนี่ยปูเรซีเลเจมูรีลุซองเนี่ยจองเลยติยอสุยาอบอสินวาตรีมาพอปยาถ่าบาเรอะเชยุเลเจนิซาปิ๊ดเอาชุบทุยะดิปูเรซีเลเจมูรีมาติยอผัดเตมอร์ดิเซนซิเตมอร์ดิเซนเอาทอกปันเยเตมอร์ดิเซนเนี่ยเยฮะยินรีปาวนเนี่ยจองดิงนี่ตรีมาพอปยาถ่าละဖြစ်ပါတယ်
รัสเซียมาโซลูชั่นเนาะဒီကဘာပေါ်မှာစစ်တပ်အင်အားတူတူရအကြီးဆုံးနိုင်ငံဖြစ်ပြီးတရုတ်ကတော့တတိယအင်အားအကြီးဆုံးဖြစ်ပါတယ်ရှင်လက်နက်ကင်ပုံငံမှုတွေရှိနေတဲ့ထိုင်းနိုင်ငံတောင်ပိုင်းမှာလမ်းဘေးထောင်ဘုံတလုံးပောက်ကွဲခဲ့တာကြောင့်ထိုင်းစစ်သား6ယောက်တိဆုံးပြီးတော့လက်ရောက်ဒဏ်ရာရသွားပါတယ်ပတ်တနီခရိုင်အတွင်ဖုံထူတတ်တဲ့လမ်းမတစ်ခုမှာဒီဘုံကိုထောင်ထားတာဖြစ်ပြီးတ အခုနောက်ဆုံးတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
။ပေါ်တူဂီနိုင်ငံအလဲပိုင်းမှာတော်မီအကြီးကျယ်လောင်ကျွမ်းခဲ့တာကြောင့်လူ61ယောက်ထက်မနည်းသေဆုံးပြီးတော့အဲ့ဒီထဲကအများစုဟာကားထဲမှာမီးလောင်ကျွမ်းပြီးတော့သေဆုံးခဲ့တာဖြစ်ပါတယ်။ပြင်းထန်တဲ့အပူလိုက်နဲ့မိုးရွာသွန်းမှုမရှိတဲ့မိုးကြိုးမုန်တိုင်းတွေကြောင့်အခုလိုမျိုးတော်မီလောင်ကျွမ်းခဲ့တာဖြစ်ပြီး59ဦးထက်မနည်းဒဏ်ရာရသွားတယ်လို့လည်းသတင်းတွေကဆိုပါတယ်ရှင်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမခင်ဖြူထွေးနဲ့ကိုရနိုင်တို့ကတင်ပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်။ဒါအပြင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်။ညညတော်တိုင်ရနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ညီလာခံကိုမနက်ဖြန်မှစတင်မှဖြစ်ပြီးတိုင်ရနာလက်နက်ကိုင်အဖွဲ့အလုံးနီပါကိုဖိတ်ကြားထားပါရယ်ဒီညီလာခံမှာအဖွဲ့ဝင်တွေကတခြားပထမပိုင်းအနေနဲ့ဆွေးနွေးပြီးဒုတိယပိုင်းမှာတော့အဖွဲ့ဝင်မဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးဖို့ရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ညီလာခံကိုထိုင်းနိုင်ငံချင်းမိုင်မြို့မှာဒီလ20ရက်နေ့မှာစတင်မှာဖြစ်ပါတယ်။ UNFC အဖွဲ့ဝင်တွေရဲ့ညီလာခံပထမပိုင်းကို26ရက်နေ့အထိ9ရက်ကြာကျင်းပမှာဖြစ်ပြီးအဖွဲ့ဝင်မဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေနဲ့ကတော့29ရက်နေ့ကနေ29ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်။လောလောဆယ်တိုင်းသားလက်နက်ကိုင်အဖွဲ့21ဖွဲ့အနက်က NSCNK ခေါ်နာဂအဖွဲ့ကလွှဲရင်ကျန်းအဖွဲ့အားလုံးကိုဖိတ်ကြားထားတယ်လို့ UNFC တွဲဖက်အတွင်းမှူးတစ်ဦးထွန်းစော်ကပြောပါတယ်
။အားလုံးကိုဖိတ်ကြားထားပါတယ်ဗျ။ဒါပေမဲ့ကျွန်တော်တို့ကနာဂတစ်ဖွဲ့တော့မပါဘူးဗျ။နာဂကိုမဖိတ်ဖြစ်ဘူး။အရင်တော့တော့ပုံမှန်ဖိတ်ဖြစ်ပါတယ်။ဒါကတော့လာမယ်ကိုအခက်အခဲရှိတယ်ပေါ့လေ။အဲဒါကြောင့်ဒီကြင်ကတော့မဖိတ်ဖြစ်လိုက်တော့ဘူး။တဲတဲ့ဖွဲ့တွေတော့အကုန်လုံးဖိတ်ပါတယ်။
အစည်းအဝေးပထမပိုင်းမှာတော့ UNFC နဲ့ပတ်သက်ပြီးအဓိကဆွေးနွေးမှာဖြစ်ပါတဲ့
အဓိကတော့ UNFC ရဲ့ဟောပေါ့နော်ကျွန်တော်ဌာနဆိုင်ရာလုပ်ငန်းစဉ်တွေတော်ပြီးတော့မှရှေ့လုပ်ငန်းစဉ်တွေအဲ့ဒါတွေပါမယ်တော်ပြီးတော့ဒီကျွန်တော်တို့မူဝါဒတွေပေါ်ပြန်လည်သုံးသပ်တာတွေအဲ့ဒါတွေရှိပါမယ်အဓိကနောက်ပြီးတော့မှနောက်သက်တမ်းအတွက်ကျွန်တော်တို့ဘိုလ်လုံးမှုဆောင်အသေးရွေးတာတွေအဲ့ဒါတွေကိုလုပ်သွားဖို့ရှိပါတယ်
ဒီအစည်းအဝေးပထမပိုင်းမှာပဲ UNFC အဖွဲ့ဝင်အဖြစ်ကနှုတ်ထွက်မဲ့အဖွဲ့ဝင်တွေရဲ့အရေးကိုလည်းဆုံးဖြတ်ဖို့ရှိနေပါတဲ့။ညီလာခံရဲ့ဒုတိယပိုင်း3ရက်မှာတော့လက်နက်ကိုင်အဖွဲ့ဝင်တွေအားလုံးနဲ့တက်ဆိုင်မဲ့ငင်းချမ်းရေးဆိုင်ရာဘုံလုံငန်းစဉ်တွေကို2016ခုနှစ်မှာကျင်းပတဲ့မိုက်ဂျာယာညီလာခံကဆုံးဖြတ်ချက်တွေအပေါ်မှာအခြေခံပြီးဆွေးနွေးဖို့ရှိနေပါတဲ့။ညီလာခံကိုဖိတ်ကြားထားတဲ့အဖွဲ့တွေတဲကဘယ်အဖွဲ့တွေတက်ရောက်မယ်ဆိုတာကိုတော့မသိရသေးပါဘူး။လက်ရှိ UNFC အဖွဲ့ဝင်စည်းမှထက်သွင်းသတ်မှတ်ထားတဲ့ PSLF ပလောင်တပ်ဖွဲ့နဲ့ MNDAA ကိုကန့်တပ်ဖွဲ့ကတော့တရောက်ဖို့အခက်အခဲရှိနေကြောင်းကို PSLF ရဲ့အထွေထွေတွင်းမှုတပ်ဖုံးကျော်ကပြောပါတယ်
ကျွန်တော်ဒီရပိုင်းအဖွဲ့ဒီကျွန်တော်မှလည်းတခြားအစည်းအဝေးတွေပိုက်ရတဲ့အရာရှိတယ်ခီးသွားလာကိုလည်းနည်းနည်းခက်တဲ့အရာရှိတယ် ကျွန်တော်တို့ဖွင့်တဲ့ကုကဖက်တော့ PDC ကျွန်တော်ဖွင့်မှာဖွင့်တော့တိုက်ပွဲပြင်းနေတယ်။အာမီဒီယာထဲမှာရန်သူကကုကဝိုင်းနေတယ်၊စုံနေရတယ်၊တခြားစီမံနေရတဲ့ရှိတော့ကျွန်တော်တို့လည်းသူကောင်းဆောင်တွေနေနေအဲ့မှာကုကလည်းလွတ်ဖို့တော့နည်းနည်းခက်တဲ့အနေအထားရှိတယ်လို့ပြောပါရစေ
။ဒီလ14ရက်နေ့ကတော့ပလောင်နဲ့ကုကအပါအဝင်တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့9ဖွဲ့ပါဝင်တဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC အဖွဲ့ဝင်တွေနဲ့ဆွေးနွေးဖို့အတွက်မြန်မာအစိုးရဘက်ကတရုတ်ကိုယ်စားလှယ်ကနေတဆင့်ကမ်းလှမ်းထားပါတယ်မြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်နေတဲ့ပြည်ထောင်စု Institute ရဲ့ Director ဦးခွန်ဆိုင်ကတော့ UNFC ရဲ့ရည်တည်မှုဟာ FPNCC မှာအဖွဲ့ဝင်အဖြစ်ပါဝင်နေတဲ့ TIO ကချင်တပ်ဖွဲ့နဲ့ SSPP SSA မြောက်ပိုင်းရှမ်းတပ်ဖွဲ့တွေအပေါ်မှာမူတည်နိုင်ကြောင်းသုံးသပ်ပါတယ်
ဒီ UNFC တိကျကတော့ဒီအဓိကကသူတို့ TIO နဲ့ SSPP ကဘယ်လိုဆုံးဖြတ်မလဲဆိုတာအများကြီးမူတည်ပါလိမ့်မယ် TIO ကတော့သူကထောက်ခွင့်တောင်းထားပြီး SSPP ကတော့ထောက်ခွင့်မတောင်းထားဘူးလို့ဆိုတော့နှစ်ဖွဲ့စလုံးကဒီမြောက်ပိုင်းမှာဖွဲ့ထားတဲ့ဒီ FPNCC ထဲမှာပါနေကြတယ်ဒီ UNFC ထဲမှာလည်းအခုထိပါဝင်နေတယ်နော်အဲ့ဒီတော့သူတို့တကယ်ထွက်မလားမထွက်ဘူးလားဆိုတာအဖြေကထွက်လာမှာကဒီ UNFC ရဲ့ Congress မှာပဲဖြစ်တယ်နော်တကယ်လို့သူတို့ကမထွက်ဘူးဆိုလို့ရှိရင်တော့ UNFC ကအရင်ကလိုပဲဆက်ပြီးတော့အားကောင်းမယ်။ဒါအစိုးရနဲ့ဆွေးနွေးကြလည်းအားကောင်းကောင်းနဲ့ဆက်ပြီးတော့ဆွေးနွေးနိုင်တယ်နော
်။ UNFC ကညီညွတ်သောတိုင်းသားလူမျိုးများ Federal Council ကို2012ခုနှစ်ကအဖွဲ့ဝင်စနစ်ဖွဲ့နဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးလက်ရှိမှာတော့နှုတ်ထွက်စာတင်ထားတဲ့အဖွဲ့၄ဘွဲ့အပါအဝင်အဖွဲ့ဝင်စုစုပေါင်း၉ဘွဲ့ကျန်ရှိနေပါတယ်။
UNFC ညီလာခံအကြောင်းကိုမိုးစောတင်ပြပို့သွားတာပါ။တောတာရှင်များရှင်။ဟောင်ကောင်ခြေဆိုင် SOPA လို့ခေါ်တဲ့အာရှပုံနဲ့ထုတ်ဝေသူများအစည်းအရုံးက2019ခုနှစ်အတွက်ဒေတာရင်အကောင်ဆုံးမီဒီယာစုများပေးအပ်ချင်းမြင်ပွဲအခမ်းအနားမှာမြန်မာနိုင်ငံက Frontier မြန်မာအပတ်စဉ်မဂ္ဂဇင်းပထမဆုံးအကြိမ်အစီအမပြုခံခဲ့ရပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးကြောင်းမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အန္တရာယ်ချင်းချောက်မှုတွေရှိနေချိန်အခုလိုဒေတာရင်ထိတ်တန့်မီဒီယာစုပေးပွဲမှာမြန်မာသတင်းမီဒီယာကအစီအမပြုခံခဲ့ရတဲ့အတွက်ဂုဏ်ယူမိကြောင်း Frontier မြန်မာမထဝေသူဦးစန်နီဆွေကပြောပါရယ်ကျွန်းလ15ရင်းနေကဟောင်ကောင်မှာကျင်းပခဲ့တဲ့ SOPA စူပေပွဲအကြောင်းမှတ်အင်ဂျင်နီယာကစတင်မင်းမြရမှာတော့ဦးစန်နီဆွေကအခုလိုစပြောပါရယ
်ဒီ award ချတဲ့အာရှတိုင်းမှာတော့သူအမြင့်ဆုံးပဲလို့ပြောပြရပါတယ်ကျွန်တော်ရဲ့ team အနေနဲ့ရော publication အနေနဲ့ရောဒီ theme ဆူတူညာရပြင်မယ်ဆိုလို့ရှင်အကုန်ကြရလက်ဖြစ်မယ်ပြီးတော့ဟိုဒီမြန်မာနိုင်ငံအတွက်ဆိုလို့ရှင်အရင်တော့ကမြန်မာတိုင်းဖြာရပူပါတယ်3နှစ်ဆက်တယ်ကိုရပူတယ်ဆိုတော့ကျွန်တော်နေနဲ့အားလေးအကြတယ်ဟိုကိုလည်းဖြစ်ချင်တယ်ဟိုကျွန်တော်ရဲ့ newsroom ကျွန်တော်ရဲ့ team ပေါ့နော်အဲ့ဒီပုံမှာလည်းသူတို့ confidence ရှိစေချင်တယ်အဲဆိုပြီးတော့ဝင်ပြိုင်ကြတာပါ
ဟုတ်ကဲ့ရှင်ဒီလိုသတင်းမီဒီယာအနေနဲ့လွတ်လွတ်လပ်လပ်ရည်တည်ခွင့်ရအောင်ဒီငွေကြေးဆိုင်ရာအရာပေါ့နော်လွတ်လွတ်လပ်ဒီရည်တည်အောင်စူးစမ်းရတဲ့အခြေအနေပေါ့နော်အဲ့ဒါကိုရှင်းပြလို့ရမလားရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ကလက်ရှိမှာတော့ခုကိုဗစ်ကပ်ဆန်နေတဲ့ပုံစံကနေပါကျွန်တော်နဲ့ကျွန်တော်ရဲ့ပါတနာဆီဗီယာဆောမက်ကီဆိုတာကစင်ဘူဘေးစ်ပါသူက selling group ဆိုပြီးတော့စင်ဘူမှာ company ရှိပါတယ်သူရဲ့အဓိက background ကတော့သူကရင်းနှီး CNBC မှာလုပ်ခဲ့တော့သူကဒီ podcast ကိုသူကတော်တော်လေးတာဝန်ယူနေကြောင်းကျင်ပါတယ်ကျွန်တော်ကတော့ print ဘိုင်းဆိုင်ရာ background ပေါ့နော်ကျွန်တော် background ဆိုတော့ကျွန်တော်မြောက်အဲ့ဒီအတွက်ကြောင့်မလို့ပေါင်းပြီးတော့ frontier Myanmar ကို Pegnet Media ပေါ့နော်ကုမ္ပဏီကထူထောင်ဖြစ်တာပါ2015စခဲ့ပါအဲ့
တော့အခုမြန်မာနိုင်ငံမှာအပြောင်းအလဲတွေလည်းဖြစ်လာပြီးNLD အရတာအစိုးရလက်ထက်လည်းရောက်လာပြီဆိုတော့ကိုပိုင်သတင်းမီဒီယာတွေအနေနဲ့ပို့ပြီးတော့တိုးတက်လာမယ့်အနေအထားရှိပါသလားရှင
်ကျွန်တော်တို့အားလုံးကတော့ဒီ blue wave ပြော expect လုပ်ပါတယ်အများကြီးဒီထက်တိုးတက်လာဖို့ဒါပေမဲ့လည်းအခုကျွန်တော်ဆိုင်မှာဟိုတိတ်ပြီးတော့တိုးတက်မှုမမြင်ရသေးပါဘူးသူတစ်ဖက်ဒီမီဒီယာကဏ္ဍနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါပေမဲ့လည်းဘယ်လိုပြောအောင်လဲကျွန်တော်တို့ရဲ့တာဝန်ဒီblue wave ဖြစ်မှန်မှန်ကန်ကန်တလိုင်းမှုကင်းကင်းနဲ့ပေါ်ပြနိုင်မှုစာကျွန်တော်တို့မီဒီယာတွေလောက်အောင်လို့ဆိုတော့ blue wave ဖြစ်ဖြစ်ဆိုကျွန်တော်တို့အကောင်းဆုံးတာဝန်အခြေဆုံးဖြစ်အောင်ကျွန်တော်တို့လုပ်နေပါတယ
်အခုဆိုရင်ပုံမှန်66ကားကြီးနဲ့သတင်းမီဒီယာတွေကိုတရားစွဲဆိုမှုတွေရှိနေတဲ့ခါကျတော့ Frontier မြန်မာအနေနဲ့ရောသတင်းတွေကိုလွတ်လွတ်လပ်ပေါ်ပြတဲ့နေရာမှာဟိုအခက်အခဲတွေဘယ်လိုရှိနေရှင်
စင်ခရိုမှုအခက်အခဲရတော့လေကျွန်တော်တို့ ဒီရောက်တဲ့မှာဟုတ်ပါဘူးဟိုဆက်ချောက်ကကြီးဆိုတာအားလုံးနဲ့အကျုံးဝင်အားလုံးနဲ့သက်ဆိုင်ပြီးအားလုံးကဒီ risk ကိုယူပြီးတော့ထုတ်ရတာပါပဲကျွန်တော်ရဲ့
ကျွန်တော်ကြောက်ကြီးလို့ risk ကတော့ဟိုနေ့စဉ်နဲ့ပြရရှိနေပါတယ်ညီမနိုင်ငံမှာအခုဘာသာရေးလူမျိုးရေးကိစ္စတွေပေါ့နော်အဲ့ဒီဟာတွေကိုဒီသတင်းမီဒီယာတွေဒီတင်ပြတိုင်းမှာလွတ်လွတ်လပ်လပ်တင်ပြခွင့်ရသလားဘယ်လောက်ထိဟိုအခြေအနေမျိုးတွေဟိုရှိခဲ့လဲရှင်
အခုကသူ့အပင်အဖွဲ့တွေနဲ့သူ့အုပ်စုနဲ့သူတို့ပေါ့နော်အဲပြီးတော့ဒီသူသဖြင့်ဒီ Facebook မှာကဟိုဖိတ်အကောင့်တွေနဲ့တောင်းတရားတိုက်ခိုက်ဟိုအထက်တုံးတွေကြာပေါ့ ကျွန်တော်တို့အနေနဲ့ကကိုကြီးတော်မတိုက်လို့ဝေဖန်တာမျိုးပြင်းပြင်းထန်ထန်ဝေဖန်မျိုးတွေအထိကိုကျွန်တော်တို့လက်ခံပါတယ်ဒါပေမဲ့ဘယ်လိုပြောမလဲကျွန်တော်တို့ရဲ့ရက်တီချက်မှန်ဖို့ပဲအရေးကြီးပါတယ်ဘာသာရေးလူမျိုးရေးကပင်လယ်မှာမဆိုပင်လယ်ငယ်မှာမဆိုစမ်းစစ်ဖြစ်ပါတယ်ကျွန်တော်တို့ကတော့ဖြစ်ပြီးမုန်းပြီးဟိုဘာမှကင်းကျင်းပေါ့နော်ဘာမှမရှိပါဘူးဟိုဖြစ်
ဖြစ်တဲ့အတိုင်းပဲကျွန်တော်တို့အမှန်ဆုံးတင်ပြဖို့အတွက်ကိုအမြဲတမ်းကြိုးစားနေပါတယ်အဲ့အဲ့တက်ကောချင်းချောက်ခံရတာမျိုးရောရှိပါလားရှင်ကျွန်တော်တို့အသင်းအဖွဲ့အနေနဲ့ရောအော်ဂနိုက်ဇေးရှင်းအနေနဲ့ရောပြီးမချင်းချောက်တာမျိုးမရှိနေတာဒါပေမဲ့ကျွန်တော်တို့ရဲ့ဘူတာဖုန်းရောချင်းချောက်တာမျိုးလိုက်ခံပါတယ်ခင်ဗျဟေးကွန်မန့်စီပြီးတော့ဟိုဒက်ထရက်စီအဲ့လိုမျိုးတွေတော့လာပါတယ်နောက်
ပြည်သူချင်းချောက်ခံမှုတွေရှိပါတယ
်ပြောရှင်းပါခင်ဗျာမြန်မာနိုင်ငံမှာတက္ကသိုလ်ဝန်ထမ်းဆယ်တန်းဆာမွေအောင်စည်းရင်းတွေထွက်လို့ပျော်တဲ့သူတွေပျော်နေကြသလိုအမှတ်မကောင်းလို့ကိုကိုကိုအဆုံးစီရင်တဲ့သူတွေတောင်ရှိတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆယ်တန်းဆာမွေဘွဲကဘဝတစ်ခုလုံးအတွက်အဆုံးအဖြတ်ပေးနေသေးလားဂုံတူးတွေနဲ့အောင်တဲ့သူတွေရောအမှတ်ကောင်းမှတက်ရတဲ့တက္ကသိုလ်တွေကိုပဲရွေးချယ်နေရတော့မဲလားဆိုတာကို VOA ရဲ့အင်္ဂါညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်တော်ရရှင်နေနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆင်းရွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆင်းရွေးခြင်းလဲဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လဲအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလဲမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်အင်္ဂါညတရားလေးလိုက်အစီအစဉ်ကကြိုဆိုပါရခင်ဗျာ
မနက်ဖြန်အင်္ဂါညတရားလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါအီရတ်နိုင်ငံတွင်းကအစ္စလာမစ်အစွန်းရောက် IS အဖွဲ့နောက်ဆုံးထိန်းချုပ်ထားရာမှုဆိုးမြို့ဟောင်းကိုအီရတ်စစ်တပ်ကစတင်ထိုးစစ်ဆင်မာတယ်မြို့ရင်းလမ်းတွေကျဉ်းမြောင်းတဲ့အပြင်တိုက်ခိုက်မှုအတွင်းအရတားတွေထိခိုက်နိုင်တဲ့အရေးကလည်းရှိနေတာကြောင့်မှုဆိုးမြို့ဟောင်းပြန်လည်သိမ်းပိုက်ရေးမှာစိန်ခေါ်အကဲဆမ်းမှုတွေရှိနေပါတယ် VOA သတင်းထောက်ဇလာတီစာဟုတ်ရဲ့သတင်းဆောင်မကိုမှတင်ရေးထိုက်ကပြောပြမှာပါ
အီရတ်နိုင်ငံမိုဆူးမြို့ဟောင်းကိုအစ္စလာမ်မြေအစွန်းရောက် IS ထံကနေပြန်လည်သိမ်းယူရေးစစ်ဆင်ရေးစပြီလို့အီရတ်ကာကွယ်ရေးဝန်ကြီးဌာနကမနေ့တနင်္ဂနွေနေ့အစောပိုင်းမှာကြေညာလိုက်ပြီးအစိုးရတပ်ဖွဲ့တွေဟာလည်းစစ်သွေးကြွတွေနဲ့အနီးကပ်နေရာယူထားပါပြီ။တိုက်ပွဲတွေပြင်းထန်လိမ့်မယ်လို့စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကခန့်မှန်းပါတယ်။အကြမ်းဖက်မှုတံပြန်တိုက်ဖြစ်ရေးဌာနကဒုတိယဗိုလ်ချုပ်ကြီးအဒဲလ်ဂါနီအယ်အာဆာဒီကအခုလိုပြောပါတယ်။
Of course, the battle will be hard.
တိုက်ပွဲတွေကတော့ပြင်းထန်မှာကတော့အသေးချပါပဲ။ဒါ ISIS တွေနောက်ဆုံးခြေကိုယူထားတဲ့နေရာပါ။အ
ီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကိုစစ်သွေးကြွတွေသိမ်းယူထားတာ၃နှစ်သုံးမှုရှိခဲ့ပါပြီ။သမိုင်းဝင် El Nuri Bali ကလည်းမိုဆူးမြို့ဟောင်းမှာတည်ရှိတာပါ။အီရတ်နဲ့ Syria နိုင်ငံတွင်းကဒေသတချို့ကိုအစ္စလာမ်ဥပဒေနဲ့အုပ်ချုပ်မဲ့စစ်သွေးကြွတွေထိန်းချုပ်ရာဒေသတွေအဖြစ်2014ခုနှစ်တုန်းက IS အဖွဲ့ခေါင်းဆောင်အဘူဘာကာအယ်ဘဂဒါဒီကဒီ El Nuri Bali မှာကြီးညာခဲ့တာဖြစ်ပါတယ်။မိုဆူးမြို့ပြန်လည်သိမ်းပိုက်နိုင်ရေးထိုးစစ်တွေကတော့အီရတ်အစိုးရကပြီးခဲ့တဲ့အောက်တိုဘာမှာစခဲ့တာပါ။စစ်သွေးကြွတွေထိန်းချုပ်ထားစေဖြစ်တဲ့မိုဆူးမြို့ရဲ့အစိတ်အပိုင်းတွေမှာတော့လူနေထူထပ်တာကြောင့်တိုက်ပွဲတွေအတွင်းအရက်သားတွေအန္တရာယ်ရှိနိုင်တာကြောင့်ပြန်သိမ်းနိုင်ဖို့အခက်အခဲဆုံးဖြစ်မှာပါ။ အကြံဖတ်မှုတံပြန်တိုက်ဖြတ်ရေးဌာနကဒုတိယဗိုလ်ချုပ်ကြီးအဒဲလ်ဂါနီအယ်အာဆာဒီကအခုလိုပြောပါတယ
်။ We want to protect civilians and their belongings and protect the infrastructure.
လူတွေထူထပ်ပြီးတော့စောင့်နေပြီးနောက်လမ်းကျဉ်လေးတွေနဲ့ဒီဒေသကရပ်သားတွေနောက်သူတို့ရဲ့အိုးအိမ်စည်းစိမ်တွေအခြေခံစောင့်နေကိုကျွန်တော်တို့ဘက်ကအကာအကွယ်ပေးချင်ပါတယ်။ဒီချက်တွေအားလုံးကအသာစီးရရေးကိုအကန့်အသတ်ဖြစ်စေပါခဲ့။
စစ်သွေးကြွတွေကရက်သားတွေကိုလူသားတိုင်းအကာအကွယ်တွေအဖြစ်အသုံးပြုနေပြီးပူးပေါင်းဆောင်ရွက်မှုမရှိသူတွေကိုကွပ်မျက်နေတာလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အီရတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရမိုဟာမက်အယ်ခူဒါယီကတော့အခုလိုပြောပါတယ
်။ طبعا احنا الان
The enemy is right behind these houses. I think that you have heard the
sound. ဂျန်သူတွေကအိမ်တွေရဲ့အနောက်ဒီမှာနေရာယူထားတာပါ။အခုလေးတွေမှာကားဘုံနှလုံးပောက်ကွဲတံကိုကြားလိုက်တယ်လေ။နောက်ပြီး IS တွေလက်ကနေထွက်ပြေးဖို့ကြိုးစားလို့ကွပ်မျက်ခံရသူတွေကိုဒီအနီးတစ်ဝိုက်မှာမြှုပ်နှံထားတာပါ။ဒီမှာရက်နေရတာတိတ်ကိုနာကျင်ထိခိုက်ရပါတယ
်။ဒါပေမဲ့စစ်စင်ရေးကိုတော့စီစဉ်ထားတဲ့အတိုင်းဆောင်ရွက်နေပါတယ်။အီရတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရမိုဟာမက်အယ်ခူဒါရီကအခုလိုပြောပါတယ်။
The priority for the Iraqi forces is to open safe quarters
more than two miles from the ground. အသာလေးရဖို့ထက်လုံခြုံမှုရှိမဲ့ဘေးကင်းမဲ့လမ်းကြောင်းတစ်ခုဖွင့်ပေးနိုင်ဖို့ကိုဦးစားပေးဆောင်ရွက်မှာပါ။အဓိကကတော့စစ်သွေးကြွတွေလက်ထဲကနေအရက်သားတွေကိုကယ်တင်နိုင်ဖို့ပါပဲ
။စစ်သွေးကြွတွေအနေနဲ့သူတို့သိမ့်ပိုက်ရာဒေသအများစုကိုလွန်ခဲ့တဲ့3နှစ်အတွင်းလက်လွတ်ခဲ့ရပြီဖြစ်ပါတယ်။အခုမိုဆူးမြို့ဟောင်းကတော့အီရတ်နိုင်ငံတွင်စစ်သွေးကြွတွေရဲ့နောက်ဆုံးခံတပ်ဖြစ်ပါတယ်။မိုးစုံမြို့ဟောင်းအတွင်းအလွန်ဆိုးရတဲ့အခြေအနေနဲ့ပြိမိနေနိုင်တဲ့အရက်သားတသိန်းခွဲလောက်ရှိနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ရုရှားစစ်တပ်အရာရှိတွေကတော့ပြီးခဲ့တဲ့မေလ28ရက်နေ့ဆီးရီးယားနိုင်ငံရက်ကာမြို့ပေါ်လေကြောင်းတိုက်ခိုက်မှုတွေအတွင် IS ခေါင်းဆောင်အတော်များများသေဆုံးခဲ့နိုင်ပွဲရှိပြီးဒီထဲမှာ IS ခေါင်းဆောင် El Baghdadi လည်းသေဆုံးဒါမှမဟုတ်လည်းတန်ရာရထားပုံရတယ်လို့ပြောဆိုထားပါတယ်ရှင
်။မတင်ကြီးထိုက်ပါရှင်။VOA မြန်မာပိုင်းအစံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့အမှတ်ကြေးမှုရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်ရှင်။ကျွန်တော်ကြံရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုမှခင်ဖြူတွေကပြောပြပေးပါအောင
်ပြစ်စမအချိန်မြောက်ကျင်းပတဲ့2018ခုနှစ်လူခွေရင်တဲ့လူကုန်ဒိတ်ကနိုင်ငံတကာရုပ်ရှင်ပွဲတော်မှာဒီကနေ့နောက်ဆုံးနေ့မှာတော့ဆူရရှိတဲ့မှတ်တမ်းရုပ်ရှင်တွေကိုစုချီးမြှင့်ပါတယ်ဒီထဲမှာဒီ VUE မြန်မာပိုင်းစီစဉ်ကနေဒုတိယအကြိမ်မြောက်ပါဝင်ချီးမြှင့်တဲ့ VUE မှတ်တမ်းရုပ်ရှင်စုကိုတော့ဒါရိုက်တာကောင်းမြတ်သူကျော်ရိုက်ကူးတဲ့ Deep Insight ဟာဆိုတဲ့မှတ်တမ်းရုပ်ရှင်ကရရှိသွားပါတယ်။ထူးချွန်ထက်မြက်ပြီးတော့ရည်မှန်းချက်ကြီးမားတဲ့ကျောင်းသူမိန်းကလေးငယ်တဦးလက်ရှိပညာရေးစနစ်အတွင်းမှာရှိနေစေခွဲခြားကန့်သတ်မှုစီးနင်းတစ်ခုကြောင့်ဒီအနာဂတ်ဘဝရည်မှန်းချက်ပျက်စီးခဲ့ရပုံကိုမိမောင်းထုတ်ပြထားတာဖြစ်ပါတယ်။ VUE အနေနဲ့ဒီပြည်တွင်းမှတ်တမ်းရုပ်ရှင်25ခန်းကနေပြီးတော့ရွေးချယ်ပေးရခဲ့တာပါ။တခါဒီဒေါအောင်ဆန်းစုကြည်နိုင်ငံတကာမှတ်တမ်းရုပ်ရှင်စုကိုတော့မယန်းချန် Waves of Transition လို့နာမည်ပေးထားတဲ့အီယာဝီမြစ်ကမ်းဘေးကလေဆိပ်အလုပ်သမားတွေအကြောင်းကိုရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ကရရှိပါတယ်။ဒီကားကိုတော့ဆွစ်ဇာလန်နိုင်ငံကနေပါဝင်ရှင်းပြိုင်တာပါ။နောက်ဒေါအောင်ဆန်းစုကြည်စုပြည်တွင်းမှတ်တမ်းရုပ်ရှင်စုကိုတော့ Nan Fossils အသွေးအသားဖြင့်တိစောက်ပြီးဆိုတဲ့မိုးသစ်ဆက်ထုံရိုက်ကူးတဲ့မှတ်တမ်းရုပ်ရှင်ကရရှိသွားပါတယ်ရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတနင်္ဂနွေနေ့နောက်ပိုင်းကပလီတစ်ခုရဲ့အပြင်ဘက်မှာလမ်းသွားလမ်းလာတွေကိုဗန်ကားတစ်စင်းကဝင်တိုက်တာကြောင့်လူဆယောက်တရာရသွားတဲ့အကြောင်းလန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။ဒီဖြစ်ရပ်ကိုတော့အစံဘက်ဝါရဆဲလုပ်ရဲ့အဖြစ်နဲ့အစိုးရတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်ရှင်။ဒါကဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်တဲ့ဒီရှုပ်ထွေးလာတဲ့ဆွေးနွေးမှုလုပ်ငန်းစဉ်တွေကိုစတင်ဖို့အတွက်ကိုတော့ဗြိတိန်နဲ့ဥရောပသမဂ္ဂကကိုယ်စားလှယ်ပြီးဘရက်ဆဲမြို့မှာဒီကနေ့တွေ့ဆုံဆွေးနွေးနေကြပါတယ်ရှင်။
တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမခင်ဖြူတွေကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတင်ကြီးထပ်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Regas ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00နာရီ10:00အထိ line တို့မီတာ24 25 51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တသက်ရှင်များနဲ့ကမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစဉ်နဲ့တွေ့လဲကျေးဇူးတင်ပါတယ်။ကျေးဇူးနဲ့လာပါ
This program has come to you from the Voice of America, Washington.